ဥရသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒန်သောမတ်စ်ဂရင်းဖီးလ်ဟာဖေဗရူလာ3ရက်နေ့တနင်္ဂနွေမှာမြန်မာသမ္မတကြီးဦးကျော်မိုးထွန်းနဲ့တွေ့ဆုံပြီးမြန်မာအရေးဆွေးနွေးခဲ့ပါတယ်။မြန်မာပြည်သူတွေအတွက်အမေရိကန်ဘက်ကမယံမနာဆောင်ရွက်ဖို့အတွက်ကြိပြုထားတာတွေနဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းကိုပြန်ပြီးရှောက်လန်းဖို့အတွက်လှုံ့ဆော်နေမှုတွေကိုသမ္မတကြီးနှစ်ဦးဆွေးနွေးခဲ့ကြတယ်လို့ဥရသမဂ္ဂအမေရိကန်ကိုယ်စားလှယ်အဖွဲ့ချုပ် Facebook မှာဖော်ပြထားပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့မြန်မာရေးဖြည့်ဆင်းရမှာထိထိရောက်ရောက်ဆောင်ရွက်ကြဖို့တမ်မကြီးသောမတ်စ်ဂရင်းဖီးလ်ကတိုက်တွန်းနေတာဖြစ်ပြီးမြန်မာနိုင်ငံတလောရက်ဆက်ကြမ်းကြုတ်မှုတွေကိုဟန်တန်းနိုင်အောင်နိုင်ငံတကာအတိုင်းအဝိုင်းကဒီရက်ပုံလှုပ်ဆောင်ဖို့လည်းတိုက်တွန်းထားတာပါဒီလိုရက်ဆက်တဲ့လုပ်ရက်တွေအတွက်တာဝန်ရှိတဲ့စစ်တပ်နဲ့လည်းမရစေရတဲ့မြန်မာနိုင်ငံကိုစစ်လက်နဲ့တင်ပို့မှုတွေရပ်ဆိုင်းဖို့အဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုတဲ့ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်ကိုအမေရိကန်ကပူးပဲအဆိုပြုခဲ့တာလို့ကြိုးပမ်းမှုတွေရှိပေမဲ့လုံလောက်မှုမရှိသေးဘူးလို့လည်းထောက်ပြပါတယ်